အမေရိကန်သမ္မတဘားရက်အိုဘားမားဟာအမေရိကန်ခေါင်းဆောင်တဦးအနေနဲ့ပထမဆုံးချိန်ဗလီတစ်ခုကိုတွားရောက်လဲပတ်စင်အတွင်းမှာကျွန်တော်တို့အားလုံးဟာအမေရိကန်မိသားစုတစုတည်းပဲလို့ပြောကြပြီးညီညွတ်မှုရှိကြဖို့တိုက်တွန်းလိုက်ပါတယ်။ဗော်တဟုနေကဘယ်တီမိုးမြို့ကအစ္စလမ်အတိုက်ဝန်းကိုတွားရောက်လဲပတ်စင်အတွင်းပြောကြားခဲ့တဲ့အထက်မှာသမ္မတကအမေရိကန်မွတ်စလင်တွေဟာအမေရိကန်နိုင်ငံကိုတိဆောက်ရန်မှာပါဝင်ခဲ့ပြီးအားကောင်းစေခဲ့တဲ့အတွက်ကျေးဇူးတင်တယ်လို့ပြောခဲ့ပါတယ်။ဒါ့အပြင်အစ္စလမ်အစွန်းရောက်တဲ့အကြမ်းဖက်မှုတွေနဲ့ဆက်ဆက်နေတဲ့တိုက်ခိုက်မှုတွေတိုးမြင့်လာနေတာကြောင့်အမေရိကန်မွတ်စလင်အနေနဲ့အလွန်မှားယွင်းပြီးအပြတ်သဘောဆောင်တဲ့အမြင်နဲ့ကြုံတွေ့နေရတာကိုလည်းနားလည်သိရှိကြောင်းပြောခဲ့ပါဗျ။အမေရိကန်မွတ်စလင်တွေဟာအကြမ်းဖက်မှုရဲ့ချိန်းချောက်မှုအတွက်တင်စိုးရိမ်နေရတာမဟုတ်ပဲအလွန်နှဲပါတဲ့သူတွေရဲ့အကြမ်းဖက်မှုအတွက်ပြစ်မှတ်ထားပြီးအပြစ်တင်ခံရမှာကိုလည်းစိုးရိမ်နေရတယ်လို့သမ္မတကပြောခဲ့ပါဗျ။ဒါ့အပြင်အချို့သောနိုင်ငံရေးသမားတွေရဲ့မွတ်စလင်စန့်ကျင်ရေးလှုပ်ဆောင်မှုတွေကိုလည်းဝေဖန်ပြောကြားခဲ့ပါဗျ။သမ္မတက Republican သမ္မတကိုယ်စားလှယ် Long Donald Trump နဲ့ Ted Cruz တို့ပြီးခဲ့တဲ့လတွေတွင်ကမှတ်ချက်ပြောကြားခဲ့တဲ့အကြောင်းအရာတွေကိုပေါ်လဲဝေဖန်လိုက်ပါတယ်။